မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးနောက်ရှေ့လာမယ့်နှစ်မှာဆောင်ရွက်ဖို့ရည်မှန်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကို21ရာစုပင်လုံသုဒ္ဓညီလာခံအဆုံးသတ်နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကြေညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံသုဒ္ဓအစည်းအဝေးနောက်ဆုံးနေ့မှာပဲ2020ပြည်နှစ်အလွန်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအစီအစဉ်သစ်ကိုဒေါက်တာဆန်းစုကြည်ကထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီအစီအစဉ်သစ်ကိုညီလာခံဖွင့်ပွဲနေ့ကပြောကြားခဲ့တဲ့လုပ်ငန်းစဉ်၃ရက်နဲ့ဖော်ဆောင်သွားမှာဖြစ်တယ်လို့လည်းညီလာခံမိန်ခွန်းမှာပြောကြားခဲ့တာပ
ါဒီအစီအစဉ်သစ်ဟာဒီကနေ့ချုပ်ဆိုလိုက်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃ကိုခြေခြေရောက်ရောက်အကောင့်ထဲပေါ်ထွန်းရပါမယ်ဒီအစီအစဉ်သစ်ဟာ NCA လမ်းကြောင်းအတိုင်း UPDJC နဲ့ JMC ရန်တရားတွေပုံမိုခိုင်မာအောင်အထောက်အကူပေးနိုင်ရမှာဖြစ်တယ်လို့NCA လက်မမထိုးရသေးတဲ့အဖွဲ့အစည်းတွေပါပါဝင်လာနိုင်ရေးကိုလမ်းဖွင့်ပွင့်နိုင်ရပါမယ်။ဒီစင်သေးဟာဆွေးနွေးညှိနှိုင်းမှုအဆင့်ဆင့်မှာပါဝင်နေတဲ့အစုအဖွဲ့အသီးသီးကကိုယ်စားလှယ်တွေကိုပညာရဆိုင်ရာအထောက်အကူတွေပြုပေးနိုင်ရမှာဖြစ်တယ်လို့ကျမတို့နိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုလက်တွေ့ကြကြဖြေရှင်းနိုင်မဲ့ရွေးချယ်စရာနည်းလမ်းတွေရှာဖွေဖော်ထုတ်ပေးနိုင်ရပါမယ်။ဒါဟာ2020အလွန်ကျမတို့ပထမဆုံးဦးစားပေးလှုပ်ဆောင်ရမယ့်လုပ်ငန်းတစ်ခုဖြစ်ပါတယ
်။ညီလာခံနောက်ဆုံးနေ့မှာပဲဆွေးနွေးသဘောတူညီထားတဲ့ပြည်ထောင်စုသဘောတူညီချက်အစိတ်အပိုင်း၃ကိုအစိုးရတက်မတော်လွှတ်တော်အစုအဖွဲ့တိုင်းသားလက်နက်ကိုင်အစုအဖွဲ့နဲ့နိုင်ငံရေးပါတီအစုအဖွဲ့ကကိုယ်စားလှယ်တွေပါဝင်လက်မှတ်ရေးထိုးအတည်ပြုခဲ့ကြပါတယ်။ညီလာခံဖွင့်ပွဲနေ့ကပြောကြားခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်၃ရပ်ဟာအမျိုးသားပြည်လဲရင်ကြားစေရေးနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်၂ရပ်ကိုပူးတွဲအကောင့်ထဲပေါ်ဖို့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုပူးတွဲပေါ်ဆောင်ဖို့ဒီနှစ်ချက်ကထွက်ပေါ်လာတဲ့သဘောတူညီချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကိုဆောင်ရွက်ဖို့ဆိုတာတွေဖြစ်ပါတယ်။အစီအစဉ်သစ်ကိုတင်ပြပြီးတဲ့နောက်မှာတော့ပြည်ထောင်စုသားအားလုံးကသဘောတူလက်ခံတဲ့ပြည်ထောင်စုလက္ခဏာတရတည်ဆောက်ရေးနဲ့စင်စက်မပြတ်တွဲဆုံဆွေးနွေးရေးလမ်းကြောင်းပေါ်မှာရှိနေရေးဆိုတဲ့အချက်တွေကိုလည်းအလေးထားပြောကြားခဲ့ပါတယ်။ဒီနေ့ကျင်းပတဲ့ညီလာခံနောက်ဆုံးနေ့ဖွင့်ပွဲသဘာပတိမိန်ခွန်းကိုတော့တိုင်းသာလက်နက်ကိုင်အဖွဲ့ရရဲ့ခေါင်းဆောင်နိုင်ဟန်တာကပြောကြားခဲ့ပြီးလက်ရှိလက်နက်ကိုင်ပြိပခရေချုပ်ငင်းရေးအတွက်အခုလိုပြောဆိုပါတဲ့
ဒီလက်နက်ကိုင်ပြိပခကိုနှစ်ပေါင်းများစွာအင်အားသုံးဖြည့်ရှင်းခဲ့တော့လေဒီနေ့အထိရော့ကျသွားခြင်းမရှိခဲ့ပါပြေလည်နိုင်တဲ့အလားအလာလည်းမရှိပါဒါကြောင့်မှန်ကန်တဲ့နီးနာအစ်စ်နဲ့ဖြည့်ရှင်းသွားဖို့လိုပါတယ်
ဒီလိုဖြည့်ရှင်းဖို့အတွက်လွတ်လပ်မှုဒဏ်တို့ညီမျှမှုနဲ့ကိုယ်ပိုင်ပြန်ထမ်းခွင့်တွေရရှိဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်။တဘာပတိအဖွဲ့ဝင်ဒုတိယဗိုလ်ချုပ်ကြီးရာပြေးကတဘာပတိညီကုန်းချုပ်အမှားစကားပြောကြားရမှာတော့ NCA လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားတွေအရေးကိုအခုလိုထည့်သွင်းပြောကြားပါတယ
်။ NCA နဲ့ဆက်နွယ်နေတဲ့စွန်းနေဝရီမှာမပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေဟာဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်မှုတည်ဆောက်မှုမှာအတူတကွပါဝင်ဆောင်ရွက်ဖို့ဘာတွေလိုအပ်နေတယ်လဲတွဲဆောင်ဆွေးနွေးခြင်းဖြင့်သာပဋိပက္ခတွေကိုဖြည့်ဆည်းနိုင်တယ်ဆိုတော့အယူအဆရမှန်ကန်တဲ့တာရကတွေရှိနေပါလျက်ဘာကြောင့်လက်နက်ကင်တောင်းဆိုနေတယ်လဲဆိုတော့အခြေခံအကြောင်းတရားတွေကိုဖော်ထုတ်ပြီးတို့ငြိမ်းချမ်းရေးဆွေးနွေးမှုအတိုင်းဝိုင်းအတွင်းမှာတိုင်းသားလက်နက်ကင်အဖွဲ့အစည်းများအားလုံးပူးပေါင်းပါဝင်လာအောင်ကြိုးစားဆောင်ရွက်ဖို့လိုအပ်ကြောင်းကျွန်တော်အနေနဲ့တင်ပြလိုပါတယ်
ဒါအပြင်ရရှိထားတဲ့ပြည်တော်စုသဘောတူညီချက်တွေကိုဆက်လက်ဆွေးနွေးအကောင့်ထဲပေါ်ရမှာဟန်ချက်မညီတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုသတိထားဖို့နဲ့အချုပ်အခြာအာဏာတည်မြဲနေမှုကိုမထိခိုက်စေဖို့တိုက်တွန်းပြောကြားပါတယ်။ဒီနေ့လက်မှတ်ရေးထိုးအတည်ပြုတဲ့ပြည်တော်စုသဘောတူစာချုပ်အစိတ်အပိုင်း၃မှာတော့အပိုင်း၃ပိုင်းပါဝင်ပြီးအပိုင်း၁မှာ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်၁၅ချက်အပိုင်း၂2020အလွန်အစင်းလိုက်လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲပေါ်မှုဆိုင်ရာဇယားချက်အပိုင်း၃ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာလမ်းညွှန်အခြေခံမှု၅ချက်တို့ကိုသဘောတူခဲ့ကြတာဖြစ်ပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်